တရုတ်နိုင်ငံဝူဟန်မြို့ကနေတဆင့်ပြည်ပနိုင်ငံတွေစီကိုကူးစက်ပြန့်ပွားမှုတွေထဲမှာလိမ္မော်ရောင်အဆင့်စိုးရိမ်စရာအခြေအနေဖြစ်သတ်မှတ်ထားတဲ့စင်ကာပူနိုင်ငံမှာတော့အသက်25နှစ်အရွယ်အိမ်အကူမြမအမျိုးသမီးတဦးကိုဗစ် -19 ရောဂါကူးစက်ခံနေရပါတယ်။စင်ကာပူနိုင်ငံမှာလူစုလူဝေးမနဲ့ကျင်းပမဲ့မြန်မာတွေရဲ့သကြံအစီအစဉ်ကိုဖျက်သိမ်းထားသလိုစင်ကာပူရောက်မြန်မာတိုင်ဝမ်ကြားမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြိုတင်ကာကွယ်မှုကျန်းမာရေးအသိပညာသတိပေးမှုတွေကိုဒီလက်ဆင့်ကမ်းပြီးတော့ဆောင်ရွက်နေပါတယ်စင်ကာပူရောက်မြန်မာတချို့ကိုဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကတင်ပြပေးထားပါတယ်ရှင
် WHO ကမ္ဘာ့ကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းမှန်တွေမှာကိုသေဆုံးသူပေါင်းက3000ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက8000ကျော်သွားပြီးဖြစ်ပါတယ်COVID-19 ရောဂါကူးစက်မှုလူနာ100ကျော်တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီကိုရိုနာဗိုင်းရပ်စ်ကိုစိုးရိမ်စရာလိမ္မော်ရောင်အဆင့်အဖြစ်စင်ကာပူအစိုးရကသတ်မှတ်ခဲ့တာဖြစ်ပါတယ်။မတ်လ2ရက်နေ့မှာတော့အသက်25နှစ်အရွယ်စင်ကာပူနိုင်ငံရောက်မြန်မာအိမ်အကူအမျိုးသမီးတဦးစီမှာ COVID-19 ကူးစက်ရောဂါတွေ့ရှိတယ်လို့စင်ကာပူအစိုးရကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကူးစက်သံသယရှိသူအိမ်ရှင်နဲ့အနီးကပ်နေထိုင်ခဲ့တဲ့အဲ့ဒီမြန်မာအမျိုးသမီးကိုသူ့နေအိမ်မှာပဲစောင့်ကြည့်ခဲ့ပါ February 29ရက်နေ့မှာတော့သူ့မှာယောဂလက္ခဏာပြလာတဲ့အတွက်အရေးပေါ်ဆေးရုံတင်ကူတာခဲ့ပြီးမနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့သူ့မှာ COVID-19 ယောဂကူးစက်နေကြောင်းရှာဖွေတွေ့ရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။စင်ကာပူရောက်မြန်မာအတိုင်းဝိုင်းနေတဲ့အထူးသဖြင့်နေအိမ်တွေမှာပဲအလုပ်လုပ်ကိုင်နေရသူတွေနောက်လူစုလူဝေးအများပြည်သူသွားရောက်တဲ့နေရာတွေမှာအလုပ်လုပ်ကိုင်နေရသူတွေအနေနဲ့စင်ကာပူအစိုးရကနေပြီးတော့ကြေညာနေတဲ့ကျန်းမာရေးပညာပေးမှုတွေကိုစနစ်တကျလိုက်နာသင့်တယ်လို့ယောဂကူးစက်မခံရအောင်လည်းအထူးသတိထားကြဖို့ချင်းချင်းသတိပေးနှိုးဆော်နေကြပါတယ်။ COVID-19 ရောဂါမကူးစက်ရအောင်စင်ကာပူအစိုးရအနေနဲ့စနစ်တကျဆောင်ရွက်ပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းမိမိကိုယ်ကိုကာကွယ်ဖို့နဲ့ရောဂါမကူးစက်ခံရအောင်အထူးသတိထားကြပါလို့စင်ကာပူမြန်မာအသင်းရဲ့ဂုဏ်နှုဆောင်ကြံပေးပုဂ္ဂိုလ်နောက်စင်ကာပူနိုင်ငံတက္ကသိုလ်မှာနှစ်20ကျော်ကြာတွဲဘက်ပါမောက်ခါဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးဒန်ရယ်တင်လင်ကအခုလိုပြညာပေးပြောဆိုပါတယ
်။လူတွေများများလုပ်နေတဲ့ event တွေတော့ဖြစ်ထားတယ်ကွာလေအကယ်လို့လည်းသတိထားတယ်အကယ်လို့လည်းဘာပဲနေရမြန်ပြင်းနေပါလေသိမ့်ထွက်ပေါ့ဒီအစိုးရတော့အများကြီးသိမ့်ပါတယ်ဒီမှာပဲဖြစ်ဖြစ်တော့ပဲပဲသွားသွား temperature တိုင်းလာတော့ form ဖြစ်ရတာလို့ပါတော့စင်ကာပူမှာအခြေအနေကောင်းပါတယ်သူတော်တော်လေးကိုနော် is under control
ဟုတ်ကဲ့
ပေါ့မှာတော့ under control ပါနော်စင်ကာပူကတော့တုံးတူတယ်လေးတူတယ်လို့တော့ရှိတာဒါပေမဲ့ဟိုနေပြန်ပြီး discharge ဆိုလေ discharge လုပ်တဲ့နှောင်းလည်းတော်တော်များပါတယ်ဆိုတော့အန်စံကေတော့နေနေတော့စိတ်ချပါတယ်ဒီမှာတိုင်ဝမ်လည်းဒီလိုပဲမတိုင်ဝမ်လည်း probably serious net နေကြတာပေါ့လေ
လက်တလုံးမှာတော့လူစုလူဝေးနဲ့ကျင်းပမင်းစင်ကာပူမြန်မာတွေရဲ့တကြံပွဲတော်ကိုမကျင်းပဖြစ်တော့ဘူးလို့လည်းသိရပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူအစိုးရကအချိန်နဲ့တပြေးညီထုတ်ပြန်နေတဲ့သတင်းမီဒီယာတွေကိုဂရုတစိုက်နားထောင်စောင့်ကြည့်သင့်တယ်လို့မိမိနဲ့အနီးကပ်နေထိုင်သူတွေရဲ့ကျန်းမာရေးနောက်ဖျားနာနေမကောင်းဖြစ်နေတာတွေသိချင်ရရင်လည်းသတိထားစောင့်ကြည့်သင့်တယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုအောင်ဝင်းထွတ်ကလည်းအကြံပေးပါတယ
်ကျွန်တော်တို့ကြံပွဲကိုလုပ်ဖို့စီစဉ်ထားရမလား
မြန်မာ
ဆိုကြရတယ်ကြည်ရလေ
မှာ
မှာဘုန်းကြီးကြောင့်ကြီးကဥဆောင်ပြီးတော့ပေါ့နောက်တစ်ခါမြန်မာ community ကဥဆောင်ပြီးတော့လို့ဖို့အစီအစဉ်ကြီးကအခုတော့မလုပ်ဖြစ်တော့ဘူးအဓိကကျွန်တော်ဒီစာရောက်ပါကဒီအင်ဂူလေးတွေရလဲလို့ပေါ့နော်ကျွန်မဒီမှာလုပ်တဲ့ရင်းနေရဲ့အင်ဂူဝင်နေရှိတယ်အခုဘူးရောက်ဒီမြန်မာရေးရနေပြီးတော့ဒီ group တွေပါရှိရဲ့သူတို့အကနေပြီးတော့ဒီအခုမှရှိရဲ့မြန်မာရေးကိုအေးစီဆက်သွယ်လို့ရပါတယ်ဒီလိုဒီအရမ်းမတော့အဲကျွန်တော်တို့ဒီမှာမှားထားရယ်ဒီမကောင်းလို့ရှိရင်ကျွန်တော်တို့မားကေကိုတက်ထားမယ်ဆရာဝန်အမြန်ဆုံးသွားတွေ့ရမယ်အဲဒီမှားထားရယ်နောက်တစ်ခုနောက်ဆုံးတစ်ခုကဘာလဲဆိုတော့ဝင်ကြည့်လို့ရတဲ့ website တွေရှိတယ်ဒါက public ကိုသူတို့ကတင်းကြီးအမြဲတမ်းထုတ်ပြန်ပေးနေတာပေါ့နော
်ဟုတ်ကဲ့
moh.gov.sg ရဲ့အဲဒါကအစိုးရဒီကျန်းမာရေးဆိုင်ရာ website နောက်တစ်ခု WhatsApp ပေါ်နော် WhatsApp application ကိုတုံးပြီးလို့ရှိပြီ gov.sg ကိုကြည့်လို့ရအဲ့တော့ orange လေးတွေရောက်နေတဲ့အတွက်ဒီမကောင်းမှုလို့ကိုယ်ကိုခံစားရတယ်ဆိုလို့ရှိရင် insurance ကိုစက်ချင်းတတိပေးရမယ်လေလုံးဟိုအလုပ်ရှင်ပေါ့နော်အဲပြောရမယ်ငါဒီမကောင်းဘူးအဲ့ခါကျရင်ဒါ insurance သူတို့ပေးခံပို့ပေးမှာပေါ့နော်နောက်ပြီးတော့လိုအပ်လို့ရှိရင်ဒီမြန်မာဆိုတာရဲ့ဒီကိုအမြန်ဆုံးဆက်ရပြီးတော့ကိုယ်ပြန်တောင်းတင်မယ်ပေါ့နော်
စင်ကာပူမှာတော့စားနပ်ရိက္ခာတောက်သုံးရည်နဲ့အခြေခံကျန်းမာရေးအသုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်းနေကြတယ်လို့စင်ကာပူအစိုးရဘက်ကလည်းဒီယောဂမပြန့်ပွားရေးစနစ်တကျဆောင်ရွက်နေပါတယ်။ယောဂဘိုးတန်တရားတွေ့ရှိတဲ့သူတွေကိုကျန်းမာရေးအထူးဆောင်ရှောက်မှုပေးနေတယ်လို့ထပ်ပြီးတော့မကူဆက်ရအောင်လဲနေအိမ်တွင်းစောင့်ကြည့်မှုတွေနဲ့ဆေးရုံတွင်းစောင့်ကြည့်မှုတွေကိုစီကံတင်ကျပ်စွာနဲ့ဆောင်ရွက်နေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကပြောပါတယ်ရှင်။